ကိုင်းတိုင်းမိုးရွာခရိုင်ကပြည်သူ့ကာကွယ်ရေးအဖွဲ့တွေရှိတဲ့လေစင်စံပြကြေးရွာမှာဇန်နဝါရီလ18ရက်ကစစ်ကောင်စီတပ်တွေဝင်ရောက်ပြီးပြစ်ခတ်ဖမ်းဆီးခဲ့တာမှာလူ၄ဦးတေဆုံးပြီးတော့၄ယောက်ထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒါ့အပြင်လေစင်ကြေးရွာအရှိမြောက်ဖက်ဆက်ရက်တီရှိတဲ့တက်ကယ်ချင်းကြေးရွာကလည်းရွာလုံးကျွနီးပါဒေးလူရထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကပြောပြပေးပါပါခင်ဗျာ။
စတိုင်းတိုင်းမူရခဲမှာရှိတဲ့လေစင်စံကြကြေးရွာကို January 18ရက်အင်္ဂါနေ့ညနေပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်ပြီးဒေသခံပြည်သူကားတွေရဲ့အဖွဲ့ဝင်လူငယ်တချို့ကိုပြစ်ခတ်ပြီးသူတို့ယာယီနေထိုင်တဲ့စခန်း၃ခုကိုမိရှုဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။၃ဦးဖမ်းဆီးတပ်ဖြတ်ခံရတာဖြစ်ပြီးကျန်တဲ့ဦးကအပြန်အလှန်ပြစ်ခတ်ရင်တိတ်ဆုံးတယ်လို့လေစင်ဒေသခံတို့ကပြောပါတယ်
။မင်းညနေတော့၃နာရီခွဲလောက်မှာလေစင်ဘက်ကိုတောလမ်းကနေပြီးတော့သူတို့ဝင်လာတာဗျာ။အဲ့ရုပ်ဆောင်လမ်းကနေပြီးတော့ကားမကြီးနဲ့ချပါပြီးတော့သူတို့အဲ့ဒီတောလမ်းကနေပတ်ဝင်ပြီးကားတွေကကြလေအင်ဂျီကားနဲ့ကကျွန်တော်တို့မြင်လိုက်တာ၅ကြီးဗျကိုက်ကားကြီးမကြီးပါလာတယ်ဗျအားလုံးပေါင်းအင်အားတော့တရားဝန်းကျင်လောက်လို့ကျွန်တော်တို့ထင်ပါတယ်ထားတော့တဲ့လူတွေကိုခေါ်ကြအာဖီယာစကန်းနဲ့ကိုခေါ်သွားပြီးလက်ပြန်ယူတော့ထားပြီးတဲ့ခါတော့ကြတော့လူထောက်ကန်းကြီးကလက်ပြန်ပြစ်ပြစ်သွားတယ်ဗျအဲ့ဒီမှာအဲ့အာဖီယာစကန်းကလေးကောင်းလေးပြောက်ကလည်းခုခံပြည့်ရင်းနဲ့ပေါ့နော်သူတို့ကအဲ့ဒါပြန်လာပြစ်ချင်နေမှားသွားတာမှားသွားတာကိုသူတို့စစ်ကောင်စီဘက်ကနေပြီးတော့ไอ้เกลียวโจ่งเนี่ยมันไม่ติดอยู่เปียกินเราก็มันก็ไล่ชาเองเนี่ยแต่มาไอ้เกลียวเนี่ยก็เลยตุ้ยเกิดเลยดูไอ้อาซียาสะกั้นบักก็บ่นี่เนาะจ่าตัวได้2รอบป่ะพั้นตัวได้4รอบหรือ5รอบเลยกินเราก็เลยหลัวได้ดุริยะก็ว่าช่องนี่ก็เลยไม่แก้กล้วยขึ้นเนี่ย4รอบก็ออกเสร็จพั้นตัวได้เปียแล้วแต่เราทีนี้จะจูไปแล้วแต่ว่า4รอบจ่าช่องมาแล้วนะกินเราเลยเนี่ยส่วนเองถ้าอู้ตีหวาลงนี้บ้านดีหวาได้มาลูไม่ชี้ตลอดเสร็จตัวนี้
တေဆုံးခဲ့သူတွေကတော့အသက်39နှစ်အရွယ်ကိုထွန်းဦးအသက်23နှစ်အရွယ်ကိုကောင်းခန့်ကျော်အသက်30အရွယ်ကိုကျော်စွာဝင်းနဲ့အသက်25နှစ်အရွယ်ကိုဝင်းသူဟင်းတို့၄ဦးတေဆုံးခဲ့ပါတယ်။ဆရာနာတင်းဒီနောက်လေစင်စံပြကျေးရွာစီစစ်ကောင်စီတပ်တွေဝင်ရောက်တာဒါနဲ့ဆို12ခေါက်ရှိပြီးတော့ဖမ်းဆီးခံလိုက်ရတဲ့လေစင်ဒေသခံဦးရေကလည်း20ဝန်းကျင်အထိရှိလာပြီလို့သိရပါတယ်။မင်းကစစ်သားတွေအလုံးရင်နဲ့ဝင်လာတဲ့အတွက်လေစင်ရွာကရွာလုံးကျထွက်ပြေးခဲ့တယ်လို့လေစင်ရွာနဲ့ကရက်တက်ကယ်ချင်းကျေးရွာကဒေသခံတွေလည်းရွာလုံးကျထွက်ပြေးနေကြရပါတယ်။နေအိမ်ဆိုထွက်ပြေးနေရဲ့ရွာသားတို့ကတော့ရွာထဲမှာလူမရှိသလောက်ဖြစ်သွားပြီလို့ပြောပါတယ်
။တက်ကယ်ချင်းရဲ့ဟိုကနေလေစင်နဲ့ကြားထားတော့အဲ့ရနောက်တက်တဲ့မှာဖြစ်တာပြေ။ဒီကနေ့ရွာသားတွေတော့တော်လေးပြေးရတယ်။နေရာသူကြီးရတော့ပေါ့။တော်လေးတော့ပြေးရတယ်ရွာကရောအထုတ်တွေဝိုးရောဒီရွာသားဆိုရင်တော့သိနေရှိတော့မြောက်သောလောက်ပဲရှိတယ်တိမ်မတယောက်လောက်ပဲကျန်တော့တယ်ဒီရွာမှာနေလောက်နေမှာဖိတ်ချရဒီမှာပြန်ပြန်လာပါဗျာဒါတွေ3ခေါက်ရှိပြာဒီဘက်မှာကြာတာဒီလာလာမှုကတော့ပဲစစမ်းချရတာဒီဝင်ပြီးသွားဗျာသူတို့လည်းကြားလို့မပေါ်သေးလဲပါရှိတယ်မှာပေါ်တဏ္ဍနဲ့ရှိတယ်မှာပေါ့အဲစစမ်းကိုတောင်းဝန်တာဗျာ
ဆရာနာတိမ်မှုကိုစတင်တဲ့ထဲမှာအင်အားကောင်းတဲ့မုံရွာမျိုးတဝိုက်ကရွာတွေကိုစစ်ကောင်စီတပ်တွေအခုလိုမကြာခဏဝင်ရောက်ရှာဖွေမှုတွေလုပ်နေပါတယ်။စစ်တပ်ဝင်လာတိုင်းဒေသခံတွေတေဆုံးနေရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ်
။မနဲ့မရှိတဲ့ဒီပြည်သူတွေမှဒီတပ်ပြန်တို့တုတ်ပြီးရဲဆက်ဆက်ပြစ်တက်သွားတဲ့ဒီစစ်ကောင်စီတို့ကျွန်တော်တို့လုံးဝမတင်ရဘူးကြ။ကျွန်တော်တို့တပ်နိုင်တဲ့ဒီအရေးတော်ပုံအောင်လေဒီကျွန်တော်တို့အနေနဲ့တိုက်ပွဲဝင်ကြောင်းပါ။ကျွန်တော်တို့ပြည်သူတွေမှအဓိကတော့လက်နက်အင်အားလိုနေတာပေါ့။ဒီနေ့ချင်းဒီပေါ်လက်မှတ်တွေကျွန်တော်တို့အခက်အခဲရှိတယ်ဗျ။ဒီအားလို့ကသူတို့ဆက်သားတဲ့အခါကျွန်တော်တို့ကလက်မှတ်မရှိဘူး။သူတို့လာတိုင်းဆက်သွားပြေးနေတာ။ကျွန်တော်တို့တေရဒီရွာတွေဝင်တိုင်းဝင်တိုင်းတယောက်တက်သွားလိုက်၊မြောက်တက်သွားလိုက်ကျွန်တော်တို့အသက်ခံနေကြ
။ဆက်သက်တွေဝင်လာလို့ထွက်ပြေးနေကြရတဲ့လေစင်ကြီးရွာဒေသခံတွေရောတက်ကယ်ချင်းကြီးရွာဒေသခံတွေပါခုကြုံထီနေရမပြန်ရကြသေးပါဘူး။မုံရွာမြို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကတော့မုံရွာမှာညနေ 9:00 နောက်ပိုင်းအရေးပေါ်ကြမ်းမာရေးကိစ္စကလွဲလို့ပြည်သူတွေအပြေမထွက်ဖို့ကိုမြစ်တမ်းရပ်ဆန့်ထားပါတယ်ရှင်။